အင်းဒီချင်းမြန်မာနိုင်ငံဘက်မှာတိုက်ပွဲတွေပြင်းထန်လာနေတာကြောင့်ထိုင်းယာနာပိုင်တွေကမနေ့ဩဂုတ်လ15ရက်နေ့ကတက်ဒေတာအုပ်ချုပ်ရေးအဖွဲ့အရေးပေါ်အစည်းအဝေးခေါ်ယူခဲ့ပြီးလုံခြုံရေးအတွက်ပြင်ဆင်တာတွေလုပ်နေတယ်လို့နယ်စပ်မြို့မဲဆောက်မှာလည်းလုံခြုံရေးတင်းကျပ်စစ်ဆေးတာတွေပို့ပြီးတော့လုပ်ဆောင်နေပါတယ်။နယ်စပ်မြောက်ဝတီမြို့မှာရှိတဲ့လက်ခတ်တောင်တပ်စခန်းကုန်းကိုကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ပူးပေါင်းတပ်ဖွဲ့တွေကသိမ့်မကြခင်ကပဲတင်းယူခဲ့ပြီးတဲ့နောက်ဒီစခန်းကိုပြန်လည်ရယူဖို့စစ်ကောင်စီတပ်တွေနဲ့နယ်သားဆောင်တပ်တွေကကြိုးပမ်းနေတာနဲ့အမျှဒီရဲ့ပိုင်းအတွင်းမှာပဲနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာပါစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာနယ်ဇက်တဝိုက်စစ်လေယာဉ်တွေဝဲပြန်နေတာတွေကြောင့်ထိုင်းဘက်ခြံနယ်ဇက်မြင်းကိုကျော်ပြီးလက်နက်ကြီးတွေကြမှာကိုထိုင်းဘက်ကစိုးရိမ်နေသလိုမြန်မာဘက်ကနေတရားမဝင်ဝင်ရောက်မှုတွေပိုများလာမှာကိုလည်းမလိုလားပါဘူးဒါကြောင့်နေဆက်တလျှောက်လုံခြုံရေးစောင့်ချက်စစ်ဆေးတာကင်းလဲ့တာတွေပို့ပြီးတော့လှုပ်လာနေတယ်လို့လဲထိုင်းနယ်စပ်မြို့မဲဆောက်မြို့မှာနေထိုင်နေတဲ့မြန်မာပြည်သားတဦးကသူမြင်တွေ့ခဲ့ရတာတွေကို VOA ကိုပြောပါတယ်
။အဓိကအပြင်ထိုင်းနိုင်ငံဒီမဲဆောက်မြို့အခြေဆိုင်3-6နေသားဆောက်ရဲတပ်ဖွဲ့တွေရဲ့အထူးတပ်ဖွဲ့တွေပါတူအောင်တပ်ဖွဲ့တွေကနေမြေလုံခြုံရေးအတွက်ကင်းလဲ့တာတို့ပတ်ကင်းနေလုပ်နေတာကိုသိရပါတယ်။ထိုင်းကတော့ဒီလိုမျိုးဟိုမြန်မာပြည်ကတိုက်ပွဲတွေဖြစ်လာဆိုလို့ရှိရင်တော့သူတို့ထမ်းချောင်းစိုးရင်လို့သူတို့ဒီစခန်းချတာတွေကင်းဆောက်တာတွေဆစ်ဆေးတာတွေလုပ်တယ်ပေါ့နော်။ဟိုကလက်ကင်းနေရှိတယ်အဓိကအဖြစ်ကျွန်တော်တို့တွေ့နေတာဆိုင်ကယ်တွေလည်းစစ်တယ်။ဆိုင်ကယ်တွေဆိုသူတို့ဗမာလိုပုံစံမျိုးဆိုလို့စစ်တာကိုတွေ့ရတယ်။နောက်စပိန်တွေကိုစစ်တယ်။နောက်ပြီးလမ်းလမ်းတွေလည်းစစ်တယ်။ဆိုတော့ဈေးတွေတို့မျိုးတွေမှာဟိုပလိတ်ဆိုင်တွေတော့မတော်ပြီကြတော့ပတ်တာပေါင်းများတွေ့ရတယ်
။မနေ့တုန်းကလည်းမဲဆောက်နယ်မြေဘန်ဝန်တာခံကြေးရွာအမှတ်9ကစက်ရုံ9ရုံကိုထိုင်းနယ်သားဆောင်တပ်ဖွဲ့ဝင်တွေဝင်ရောက်စစ်ဆေးခဲ့ပြီးစက်ရုံအတွင်းတရားမဝင်မြန်မာနိုင်ငံသားတွေလာရောက်နေထိုင်နေခြင်းရှိမရှိစစ်ဆေးခဲ့ပါတယ်။အခုအချိန်မှာထိုင်းစစ်တပ်ဘက်ကနယ်စပ်လုံခြုံရေးကိုစိုးရိမ်ပြီးတင်းကျပ်တာတွေရှိနေသလိုထိုင်းပြည်သူတွေကြားမှာလည်းမြန်မာဘက်ခြမ်းတိုက်ပွဲတွေကနေထိုင်းဘက်ခြမ်းကိုလက်နက်ကြီးကြီးစံနေစရောက်မှာကိုစိုးရိမ်တာကြောင့်နေသားနေရာတွေမှာမနေရဲပဲတိတ်ဆောင်နေကြသူတွေလည်းရှိတယ်ဆိုပြီးမဲဆောက်မှာနေထိုင်သူကပြောပြပါတယ်
။မနေ့ကလည်းဟိုဒီတက်မင်းလည်းလက်နက်ကြီးပြတဲ့ခါကျဒီထိုင်းစစ်တပ်တွေမဟုတ်ဘူးလည်းထိုင်းပြည်သူတွေကတော့မှအကုန်လုံးသတိထားပြီးတော့စောင့်ကြည့်နေတယ်အများနဲ့ပြောဆိုနေကြတယ်။ဒါသူတို့ဖက်လေးနေလာပြီဆိုလို့ရှိရင်တော့ဒီဖြစ်တဲ့နေရာကဒီတောင်းရင်နေချာနဲ့တအားကတ်တယ်ထိုင်းနေချာတအားကတ်တဲ့ခါကျတော့တချို့ဒီလေရင်ကပြတဲ့ဟာတွေနောက်အစကီးကပြတဲ့လက်နက်ကြီးကထိုင်းဘက်ကိုကြားနေကြတာရှိတယ်ပေါ့နော်။အဲ့ဒါဆိုလို့ရှိရင်အရင်ကဆိုကျောင်းနေပြီဆိုပိတ်တာတော့နောက်ကန်ဝေးမှာရှိတဲ့ဒေသခံတွေကရှောင်ပြေးတာလောက်ရတာပေါ့နော်။ထိုင်းကလည်းအဲ့ဒါကိုတိုးရင်နေတယ်ပေါ့။ကြားလဲကြားခဲ့ဘူးလဲကြားလဲကြားနိုင်တယ်ပေါ့။ဘာလို့ဆိုမြန်မာဘက်ကဟိုဒီနက်ခတ်တောင်ကလည်းဒီဘက်တောင်ကျော်ကလည်းတောင်ရင်းနဲ့နေချာတအားကတ်နေတာဖြစ်တဲ့အတွက်မနေ့လေရင်လာတယ်။ဒါဒီနေ့လည်းထိုင်းပြည်ကအဲ့ဒါစောင့်ကြည့်နေတယ်ပေါ့နော်ကျွန်တော်သိရတော့
။ဒီကနေ့16ရက်နေ့မှာတော့ထိုင်းမြန်မာနယ်စပ်မြဝတီနဲ့မဲဆောက်နေကြားထိစပ်နေတဲ့နေရာတွေမှာနေကြားဆောင်တက်346နဲ့မဲဆောက်မြို့နယ်ရဲတပ်ဖွဲ့ဝင်တွေဟာမြန်မာနိုင်ငံဘက်ကနေဝင်လာမဲ့မြစ်ကူးလမ်းတွေမှာကင်းနေချဆောင်တက်ပြီးလမ်းသွားလမ်းလာတွေကိုရပ်တန့်စစ်ဆေးနေတာတွေကိုတွေ့ရပါတယ်။ဒါအပြင်ထိုင်းမြန်မာနယ်စပ်ဖွပ်ဖရမြို့နယ်တဆောင်ရမ်းမြို့နယ်အတွင်းကတောလမ်းတွေမှာပါလုံခြုံရေးတွေကိုတိုးချပြီးလမ်းတွေကိုယာယီပိတ်ထားဖို့ထိုင်းဘက်ကဆုံးဖြတ်ထားကြောင်းကိုလည်းသိရပါတယ်။မြန်မာဘက်ကစစ်တပ်နဲ့နေကြားဆောင်တပ်ကတိုက်ပွဲတွင်ဒဏ်ရာရသူတွေကိုတော့မြဝတီစေယုံနဲ့ထိုင်းဘက်အထိပို့ဆောင်ကူတာနေတာတွေရှိနေတယ်လို့လည်းမြဝတီဒေသခံတွေကပြောပြပါတယ်